ီဂျစ်နိုင်ငံရှမ်အယ်ရှိခ်မှာနိုဝင်ဘာလ6ရက်တနင်္ဂနွေနေ့ကစတင်ကျင်းပတဲ့ဥရုယာစီဆိုင်ရာနီလာကန် COP27 ကနေကိုနိုင်ငံပေါင်း200လောက်တက်ရောက်ခဲ့ကြပါတယ်။ဒီနီလာကန်ကနေကဘာကြီးကိုဥရုယာစီကပ်ဘေးကနေကဲတင်နိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ COP27 must be the place to rebuild trust.And re-establish the ambition needed to avoid driving
off planet. The COP27 နီလာကန်ဟာကမ္ဘာကြီးကိုဥရုယာတိကြောင့်ဒုက္ခမရောက်အောင်အားလုံးစုပေါင်းပြီးရည်မှန်းချက်တွေယုံကြည်မှုတွေပြန်တည်ဆောက်အောင်နေရာဖြစ်လာအောင်လှုံ့ဆော်ကြဖို့အတွက်အတွင်းမှုချုပ်ကတိုက်တွန်းခဲ့တာပါ။မကြာသေးခင်ကပဲကမ္ဘာတစ်လွှာဥရုယာတိပြောင်းလဲမှုနဲ့ဆက်နွှဲနေတဲ့သဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်ခဲ့ရတာကြောင့်လူပေါင်းထောင်နဲ့ချီသေဆုံးရတယ်လို့တန်းနဲ့ချီအိုးရင်ပြောင်းရွှေ့ခဲ့ရပြီးတော့ဒေါ်လာဘီလီယံနဲ့ချီဆုံးရှုံးခဲ့ရတာပါ။ပါကစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာရေအကြီးကျယ်ရှမ်းတာ၊အာဖရိကနဲ့အမေရိကန်အနောက်ပိုင်းဒေသတွေမှာမိုးကောင်ရေရှားတာ၊ကရစ်ဘီယံဒေသကဆိုက်ကလုန်းမုန်တိုင်းအပြင်ကမ္ဘာတိုက်ကြီးတုံးမှုမှာမကြုံစဘူးပြင်းထန်တဲ့အပူလှိုင်းဖြတ်သွားတာကိုကြုံခဲ့ရတာဖြစ်ပါတယ်။အခုလိုသတင်းတွေတစ်ခုပြီးတစ်ခုတက်လာနေတာကိုကြည့်ရင်ဥရုယာတိပြောင်းလဲမှုအန္တရာယ်ကိုမြင်သာတဲ့အတွက်အခု COP27 ညီလာခံမှာဥရုယာတိဆိုင်ရာကိုပို့ပြီးပြတ်သားမြန်ဆန်တဲ့လှုပ်ဆောင်မှုတွေလုပ်နိုင်အောင်အခြေခံအုတ်မြစ်တွေချရမယ်လို့လည်းအီဂျစ်က73ရက်ကြာညီလာခံမတိုင်ခင်မှာအထင်မှုချုပ်ကသတိပေးခဲ့တာဖြစ်ပါတယ်။ဒါကကမ္ဘာကြီးကို19ရာစုနှောင်းပိုင်းလုံးကအပူချိန်ထက် 1.5 ဒီဂရီဆယ်စီယပ်စ်လောက်နဲ့ပဲထိန်းထားနိုင်ဖို့ကမ္ဘာဖန်လွှင့်ဓာတ်ငွေထုတ်လွှတ်မှုကို2030မှာ45ရာခိုင်နှုန်းလျှော့ချဖို့ပဲဖြစ်ပါတယ်။